မြန်မာနိုင်ငံမှာဖန်ဆီးထားတဲ့သူတွေကိုအာဏာပိုင်တွေကနေပြီးတော့လိမ်မိုင်းဆိုင်ရာအနိုင်ကျင့်မှုဆွဆွဲချက်တွေထွက်ပေါ်နေတဲ့ပုံမှာစိုးရိမ်တယ်လို့နောက်ဒီလောက်ရတွေဟာနိုင်ငံတကာရာဇဝတ်မှုဆိုင်ရာဥပဒေတွေကိုချိုးဖောက်ရရောက်နိုင်ကြောင်းပဋိပက္ခအတွင်းမှာလိန်ကျန်းဖက်မှုဒါစီကုလသမဂ္ဂအတွင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ပရမီလာပက်တန်ကနေတတိပေးလိုက်ပါတယ်။ဒါအပြင်မြန်မာနိုင်ငံမှာဖက်ဒရယ်တရက်ကစပြီးအာဏာသိမ်းထားတဲ့စစ်တပ်ကနေပြည်သူတွေအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေပေါ်မှာလိန်မှုဆိုင်ရာအကျန်းဖက်မှုအပါအဝင်လူခွင့်ရဲ့ချိုးဖောက်မှုတွေကြဲကြဲပြန့်ပြန့်နဲ့စနစ်တကျကျူးလွန်နေတာကိုပြင်းပြင်းထန်ထန်ရှုတ်ချကြောင်းပြောဆိုခဲ့တယ်လို့အတွင်းမှုချုပ်ယုံပြောခွင့်ရစတီဖန်ဒူဂျာရစ်ကတောက်ကြနဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ
် She said that these alleged reports of sexual violence may amount to violations of international criminal law for those who commit, command, and condone them
လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုကျူးလွန်ကြောင်းဆွဆဲချက်တွေဟာနိုင်ငံတကာရာဇဝတ်မှုဥပဒေကိုချိုးဖောက်ရရောက်နိုင်ကြောင်းသူကိုယ်စားလှယ်ကပြောပါတယ်တိုင်းရင်းသားတွေဘာသာကြားလူနည်းစုတွေအမျိုးသမီးတွေနဲ့လင်းစိတ်ခံယူမှုကွဲပြားသူတွေပေါ်မှာတမရော်သားတွေကလိင်မှုဆိုင်ရာအကျန်းဖက်မှုတွေကျူးလွန်နေတဲ့ဆိုတဲ့သတင်းတွေပေါ်မှာအထူးစိုးရိမ်ကြောင်းနဲ့ပြောခဲ့တယ်လို့ကုလသမဂ္ဂတွင်းမှုချုပ်ရဲ့ပြောခွင့်ရဒူဂျာရစ်ကပြောသွားတာပါအချိန်မတော်နေအိမ်တွေမှာဝင်ရောက်စီးနှင်းရှာဖွေတာတရားလက်လွတ်ဖမ်းဆီးတာအတော်အလာတားမြစ်ပိတ်ပင်တာဖမ်းဆီးထားစင်မှာနှိပ်စက်မှုတွေတေဆုံးအောင်မှုတွေရှိနေတာပြည်သူတွေဘေးလွတ်ရာခိုလုံးနေတဲ့နေရာတွေခက်ပြေးပုန်းရှောင်နေတဲ့နေရာတွေကိုတိုက်ခိုက်တာဖမ်းဆီးထိန်းသိမ်းထားတဲ့နေရာတွေမှာလိမ်ပိုင်းဆိုင်ရာအကြမ်းဖက်တာတွေရှိနေတယ်ဆိုတဲ့သတင်းတွေအထူးသဖြင့်အတမအထင်ခံရတာနှိပ်စက်တာကိုထိလက်ရောက်ရောနှုတ်နယ်မှာချင်းချောက်အကြက်ကင်နေဆိုတဲ့သတင်းတွေကြားရကြောင်းနဲ့အထူးကိုယ်စားလှယ်ပတ်တန်ရဲ့တောက်ကြနေထုတ်ပြန်ချက်မှာဖော်ပြထားပါတယ်ကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့ပြောကြားချက်ပေါ်မှာမြန်မာစစ်အာဏာပိုင်တွေဘက်ကနေလက်တလောတုံ့ပြန်တာမျိုးတော့မရှိသေးပါဘူးမြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းနိုင်ငံရေးအခြေအနေတွေဖြည့်ရှင်းရတဲ့ကုလသမဂ္ဂအထွေထွေညီလာခံကဒီလာထဲမှာဆုံးဖြတ်ချက်ချမှတ်ရမှာတော့မမှန်ကန်တဲ့အချက်လက်တွေပေါ်မှာအခြေခံထားတယ်ဆိုပြီးတော့မြန်မာစစ်အာဏာပိုင်တွေကတုံ့ပြန်ရတာပါ